မင်္ဂလာပါ2015နှောင်းမိုင်းကာလမှာထူးခြားတဲ့စာအုပ်တို့အင်္ဂလိပ်ဘာသာနဲ့ထွက်လာပါတယ်စာအုပ်နာမည်က A knot is where you tie a piece of rope by Miss Riding in Iowa တဲ့ထူးခြားတယ်လို့ဆိုရတာကအင်္ဂလိပ်ဘာသာနဲ့ထုတ်တဲ့စာအုပ်မှမဟုတ်ပါဘူးနိုင်ငံခြားတက္ကသိုလ်တစ်ခုကစာအရေးသားအစီအစဉ်တစ်ခုမှာမြန်မာနိုင်ငံစာရေးဆရာတွေပါဝင်ခဲ့တဲ့နှစ်20ကျော်ကြာအားထုတ်မှုအသီးပွင့်တစ်စိတ်တစ်ပိုင်းကိုမြန်မာပြည်သက်တွေကြားအခုမှဘွားကနေတင်ပြခွင့်ရလိုက်တဲ့အတွက်ထူးခြားတယ်လို့ဆိုရတာပါထွက်ပေါ်လာတဲ့စာအုပ်သားမဟုတ်ပါဘူးအမေရိကနိုင်ငံကအိုင်အိုဝါတက္ကသိုလ်ကအစီအစဉ်ရောမြန်မာစာရေးဆရာတွေဆက်နွယ်ပါဝင်လာခဲ့ပုံဇာတ်လမ်းကရောစိတ်ဝင်စားစရာထူးခြားလာပါတယ်အိုင်အိုဝါတက္ကသိုလ်အစီအစဉ်ဆိုတာကနိုင်ငံတကာစာရေးဆရာတွေရဲ့စာရီနဲ့အမေရိကန်စာဖတ်ပရိသတ်တရင်တနည်းဖြစ်လာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စခဲ့တဲ့အစီအစဉ်မှာ1968ခုကဒီအစီအစဉ်စပြီး International Writing Program လို့ခေါ်ပါတယ်အစီအစဉ်အရကနိုင်ငံတကာစာရေးဆရာတွေအိုင်အိုဝါတက္ကသိုလ်ကိုဖိတ်စာပေရေးရာနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ကြစာလက်ရာချင်းဖလှယ်ကြနဲ့စာရေးဆရာချင်းရင်းနှီးအောင်လဲဖန်တီးပေးတဲ့အစီအစဉ်မှာတက်ကြီးစကားတက်ငယ်ကြမှတ်သားရသမျှကိုအခြေခံပြီးအစီရင်ခံရရင်မြမစာရေးဆရာတွေဖိတ်ကြားဖို့ကို1992ခုလောက်မှာစိတ်ကူးရခဲ့ပါတယ်Open Society Institute လို့ခေါ်တဲ့အဖွဲ့အစည်းကမြန်မာအမျိုးသမီးကြီးဒေါ်မော်ရင်းအောင်သွင်ရဲ့စေတနာစိတ်ကူးလို့ဆိုရမှာပါဒီစိတ်ကူးရတော့အဲ့ဒီအချိန်မှာအမေရိကကိုရောက်နေတဲ့ကျောင်းဆရာတယောက်ကိုတိုင်ပင်ပါတယ်ကျောင်းဆရာကလည်းဒါကိုမြန်မာစာရေးဆရာတွေအတွက်အကွက်ကောင်းလို့ထင်မြင်ပါတယ်မြန်မာကိုကဘာကသိကဘာကိုမြန်မာကသိမဲ့ကိစ္စမဟုတ်လားကျောင်းဆရာစိတ်ကူးရတာကဆရာကြီးတက္ကသိုလ်ဖုန်းနိုင်ကိုဖိတ်ဖို့ပါဖိတ်ချင်တဲ့အကြောင်းတစ်ကြောင်းကဆရာကြီးရဲ့ပညာအရေးအကြောင်းကိုအဲ့ဒီကာလအစိုးရအာဏာပိုင်တွေသိစေချင်တာပါသိတဲ့အတိုင်းအဲ့ဒီကာလမှာဆရာကြီးကို88အရေးခင်းအကြောင်းပြုပြီးအစိုးရကအမျက်တော်ရှာထားတယ်မဟုတ်လားပါမောက္ခချုပ်ဘဝကအငိမ့်စားယူခိုင်းထားတယ်မဟုတ်လားဒုတိယအကြောင်းကဆရာကြီးနဲ့ဒီအစီအစဉ်နဲ့အလိုက်ဖယ်ဆုံးလို့ယူဆလို့ပါဆရာကြီးကကိုလံဘီယာတက္ကသိုလ်ကမဟာဝိဇ္ဇာဘွဲ့ရထားတဲ့ဆရာကြီးအင်္ဂလိပ်ဘာသာအပြောအဆိုအရေးအသားကျွမ်းကျင်ပြီးသားဒီတော့အိုင်အိုဝါတက္ကသိုလ်မှာနိုင်ငံတကာစာရေးဆရာတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆရာကြီးတက္ကသိုလ်ဖုန်းနိုင်ကအသင့်တော်ဆုံးပေါ့ကျောင်းဆရာဒီလိုစိတ်ကူးပေမဲ့မအောင်မြင်ပါဘူးမအောင်မြင်တဲ့တစ်ခုတည်းသောအကြောင်းကတော့ဆရာကြီးတက္ကသိုလ်ဖုန်းနိုင်ကငင်းလိုက်လို့ပါပဲဆရာကြီးရဲ့စာထဲမှာကသူလက်ခံပြီးအိုင်အိုဝါတက္ကသိုလ်ကိုရောက်လာရင်သူထုံးစံအတိုင်းယုံကြည်ရာကိုယုံကြည်တဲ့အလျောက်ပြောပြဆိုပြမယ်ပြောပြဆိုပြရင်အာနာလက်ရှိပုံကိုတချို့နဲ့ထိတ်တိုက်တွေ့နေရအောင်မယ်ဆိုတဲ့အချက်တွေပါပါတဲ့အဲ့ဒီအချိန်အာနာလက်ကင်ထားကြတဲ့ဟာရီနဲ့ထိတ်တိုက်တွေ့ဖို့မပြောနဲ့စကားတော်အဖက်လို့ပြောချင်ပုံမရတဲ့ဆရာကြီးရဲ့လေးတန်းတွေပါတယ်လို့ဆိုပါတယ်ကိုစန္ဒတဲ့ပညာတတ်တူဦးရဲ့တိတ်ခါဆောင်ထင်းရေးကိုအလေးထားခဲ့တဲ့ဆရာကြီးမို့ရှေးကထက်တောင်ပိုလေးစားမိတဲ့အကြောင်းကျောင်းဆရာကပြောပြပါတယ်အဲ့ဒီနောက်မှာတော့ဆွေစုံရအမှုပညာရှင်လို့အများတကာလက်ခံထားကြတဲ့ဆရာကြီးဦးဝင်းဖေဟာအိုင်အိုဝါတက္ကသိုလ်ရဲ့ဦးဦးဖျားဖျားစာပေဧည့်သည်တော်ကြီးဖြစ်လာပါတော့တယ်ဒါပေမဲ့နှစ်ပေါင်းအတော်ကြာဒီအစီအစဉ်ကိုမြန်မာနိုင်ငံမှာလူသိရှင်ကြားမခံခဲ့ပါဘူးစာရေးဆရာတွေသွားတာအိုင်အိုဝါမှာဆောင်ရွက်တာဟာဘာနိုင်ငံရေးရွေးချက်နိုင်ငံရေးအမှုအကျဉ်းမှမပါတာမှန်ပေမဲ့စစ်အစိုးရကအမှန်အတိုင်းမြင်တတ်ကြည့်တတ်ပါမလားမဲမဲမြင်ရန်သူထင်တတ်တဲ့အထိအမြင်ဆောင်တဲ့အကျဉ်းကအထူးသဖြင့်ထောက်လန်ရေးအဖွဲ့မှဆွေးနွေးတယ်မဟုတ်လားနောက်ပြီးစာရေးဆရာတွေအတွက်မွေရေးကြေးရေးနေရေးထိုင်ရေးတာဝန်ယူတာက Open Society Institute လို့သာသိသွားရင်မျက်ဆောင်ကအကြောင်းသုံးပါရွေးမာမှမဟုတ်တာသူတို့အမြင်မကြည်လင်တာနဲ့စာရေးဆရာတွေအခွင့်အလန်းဆုံးပါသွားရင်အခဲဒီလိုနဲ့လူမသိရှင်မကြားဖြစ်ခဲ့ရတာပေါ့လူသိရှင်ကြားဖြစ်လာတာကတော့2004ခုလောက်မှထင်ပါရဲ့အဲ့ဒီနှစ်မှာကအိုင်အိုဝါတက္ကသိုလ်အစီအစဉ်မှာပါဝင်ဖြစ်တာကမောင်တာနိုပါကိုလုတ်တဲ့အလုတ်ကစာပေအလုတ်ပဲမောင်တာနိုစိတ်ရှင်းပါတယ်ဒီတော့မြန်မာနိုင်ငံပြန်ရောက်တဲ့အခါအမေရိကရောက်အတွေ့အကြုံတွေကိုစာဆောင်တွေမဂ္ဂဇင်းတွေမှာရေးတော်တာပေါ့အဲ့ဒီနောက်ရောက်လာတဲ့မိုးဟိန်တို့ခေမာတို့ လဲရေးကြတာသတိထားမိပါတယ်ဟိုတစဒီတစမြမပြည်သက်တွေဖတ်ရသိရတာပေါ့အခုတော့အိုင်အိုဝါတက်ကတူရောက်မြမစာရေးဆရာတွေရဲ့စာကိုတစုတစီတဲ့ဖတ်လို့ရပါပြီပထမဆုံးပါဝင်ခဲ့တဲ့ဆရာဦးဝင်းဖေအစ2014ခုမှာတက်ရောက်ခဲ့တဲ့မြင်းမုံလွင်အစုံစာရေးဆရာ20ရဲ့စာတွေကိုဖတ်ရမှာပါနိုင်ငံတကာပွဲမှာနိုင်ငံတကာစာရေးဆရာတွေဖတ်နိုင်ဖို့ဆိုတော့အင်္ဂလိပ်လိုပဲပေါ့တချို့စာတွေကိုတော့စာရေးသူကိုယ်တိုင်ကအင်္ဂလိပ်လိုရေးတာတချို့စာတွေကိုတော့တခြားပညာရှင်တွေကဘာသာပြန်ပေးထားတာဘာသာပြန်သူတွေထဲမှာဆရာမကြီးအန်နာအဲလော့တို့ဗီကီဘိုမန်တို့လိုထင်ရှားတဲ့နိုင်ငံခြားပညာရှင်တွေလည်းပါမသိန်းကြီးတို့ဒေါက်တာခင်မောင်ဝင်းတို့လိုမြမပညာရှင်တွေလည်းပါကြပါတယ်စာအဆင့်တန်းကိုတန်တရာပွားစရာမလိုပါဘူးစာရီကလည်းဖတ်ချင်ပွဲရတွေကြီးပါပဲဝင်းဖေတို့ဖေမြင့်တို့နုနုရင်အင်းဝတို့စာနဲ့စဖွင့်ထားပါတယ်အတော်အထည်လေးတွေလူတဘာဝအဖွဲလေးတွေမူရင်းမာတိုင်းပြပြသားသားကြားနိုင်မြင်အောင်နိုင်ပါတယ်နောက်ပိုင်းမှာလူငယ်တွေလာတက်တက်ခေရောက်လာပါပြီချိုတူးစောတို့နေဖုံးလက်တို့ဇေယလင်းတို့မြေမုံတွင်တို့ခေပိုင်းဆိုပါတော့လူငယ်တွေရဲ့စာရေးမှာတော့လန်းလန်းဆက်ဆက်ဆန်းဆန်းပြားပြားအတန်တွေလို့ရေးဘူးရပဲဆိုလိုက်ပါရစေအားလုံးဟာအလေးထားဖတ်သင့်တဲ့စာရေးကြီးပါပဲဒီစာအုပ်ထွက်လာတာဟာခေပြောင်းမှတ်တိုင်တိုင်လို့ဆိုကောင်းဆိုလို့ရပါလိမ့်မယ်ခေဟောင်းကခေတိအမောင်ခေကအလင်းခေကိုပြောင်းလာတဲ့မှတ်တိုင်ပေါ့ရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ